ပြင်သစ်နိုင်ငံကနာမည်ကျော်ဘိုင်ယူစစ်သည်ရန်တောက်စုဘိုင်ယူကဗာချိုနော်မန်ဒီအဝတ်အတွက်ဒီနှစ်2021မှာပထမဆုကိုနယူးယောက်တိုင်းစ်သတင်းစာကမြန်မာဓာတ်ပုံသတင်းတောက်ကိုချိန်မြှင့်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့ဓာတ်ပုံဆရာအတွက်အန္တရာယ်ရှိနေတာကြောင့်အမည်ကိုတော့ဖော်ပြမထားပါဘူး။ပြင်သစ်နိုင်ငံမြောက်ပိုင်းဘိုင်ယူမြို့မှာစနေနေ့ကကျင်းပတဲ့ဆုပေးပွဲမှာနယူးတော်ရန်ရေးလို့တင်စားခေါ်ဝေါ်ကြတဲ့မြန်မာနိုင်ငံကဆက်အနာသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာဓာတ်ပုံဆရာကိုပထမဆုချိန်မြှင့်တာဖြစ်ကြောင်းဆုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမနူချာဒက်ခတီက AFP သတင်းကိုပြောပါတယ်။မြန်မာနိုင်ငံတွင်းကတက်တဆက်ဓာတ်ပုံသတင်းတောက်တွေရဲ့အကျိုးစားရုန်းကန်မှုတွေကိုထင်ဟပ်ပေါ်လည်အောင်ပြသချင်တာကြောင့်အခုလိုစုပေးဖို့အတွက်ရွေးချယ်ရေးအဖွဲ့ကနေဆုံးဖြတ်ခဲ့တာလို့လည်းသူကိုယ်တိုင်အသက်အငယ်အချင်းချောက်ခံရတဲ့အတွက်အီရန်ကနေပြပကိုထွက်ပြေးခဲ့ရတဲ့အီရန်ຫນွေဘွားပြင်းတဲ့နိုင်ငံသားဒက်ခတီကပြောပါတယ်။စုရတဲ့မြန်မာဓာတ်ပုံသတင်းတောက်ရိုက်ကူးထားတဲ့ပုံတွေနဲ့တခြားမြန်မာဓာတ်ပုံဆရာအများပြားလက်ရာတွေကိုလည်းဗေယူပြပွဲမှာပြသထားတာပါ။စစ်တရင်တွေကိုတက်ဆွန်ဆန်ပြရယူတင်ပြခဲ့သူတွေအတွက်ပြင်သစ်နိုင်ငံက1944မှာပထမဆုံးလက်လည်ရတဲ့မျိုးကလေးဖြစ်တဲ့ဘိုင်ယူက1994ကစပြီးစုတွေပေးခဲ့တာပါပြင်သစ်နဲ့ဗြိတိန်သတင်းသမား40ပါဝင်တဲ့စုရွေးချယ်ရေးအဖွဲ့ကရွေးချယ်လိုက်သူတွေကိုစွန့်ငွေဖြစ်တဲ့တူးကိုယူရိုငွေ3000ကနေ9000အထိပေးရမှာဖြစ်ပါတယ်